စီးရီးယားနိုင်ငံကတိုက်ပွဲတွေအတွင်းဒါရုလက်နက်အချို့သုံးစွဲခဲ့တယ်လို့ယုံကြည်ရကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာသစ်တစ်စောင်မှာဖော်ပြထားပါတယ်။ဒါပေမဲ့စီးရီးယားရေးကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကလူခွင့်ရေးကောင်စီကိုပေးပို့တဲ့အစီရင်ခံစာထဲမှာဘလို့အမျိုးအစားဒါရုလက်နက်တွေကိုသုံးစွဲတယ်ဘသူတွေကသုံးခဲ့တယ်ဆိုတာကိုဆုံးဖြတ်ဖို့အချက်အလက်လုံလုံလောက်လောက်မရှိသေးတဲ့အကြောင်းပြောပါတယ်။ဒါကိုအတိအကျဆုံးဖြတ်ဖို့ဆိုရင်ဒါရုလက်နဲ့ကြောင့်ထိခိုက်ဒဏ်ရာရသူတွေနဲ့ဒါရုလက်နဲ့သုံးဆွဲပြီးတိုက်ပွဲတွေဖြစ်ခဲ့တဲ့နေရာကပစ္စည်းနမူနာကိုကြည့်ပြီးမှသာဆုံးဖြတ်နိုင်မယ်ဆိုပြီးအစိုးရခန်းစာကဖော်ပြပါရယ်စီးရီးယားနိုင်ငံအနေနဲ့ဒါရုလက်နဲ့သုံးဆွဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလအဖွဲ့တစ်ဖွဲ့ဆီလုပ်မယ်ဆိုရင်လက်ခံဖို့ကိုလည်းတိုက်တွန်းထားပါရယ်စီးရီးယားဘက်ကတော့တိုက်ပွဲဖြစ်ခဲ့တဲ့နေရာတနေရာကိုပဲစစ်ဆေးခွင့်ပေးမယ်ဆိုပြီးပြောထားပါရယ်နနစ်ကြဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအစိုးရဘက်ကရောတဘုံတွေဘက်ကပါဒါရုလက်နဲ့သုံးဆွဲတယ်ဆိုပြီးအပြန်လဲဆွဆွဲနေကြတာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းလက်နဲ့တွေပိုးပြီးသုံးဆွဲလာရင်လူခွင့်ချိုးဖောက်မှုအန္တရာယ်တွေရှိလာနိုင်တဲ့အကြောင်းအင်္ဂါနေ့မှာစုံစမ်းစစ်ဆေးအဖွဲ့ကသတိပေးခဲ့ပါတယ်ဒီအဖွဲ့ရဲ့ခေါင်းဆောင်ပေါ်လိုဆာဂျီယိုပင်နေရိုကဒီတိုက်ပွဲတွေအတွင်းစီးရီးယားပြည်သူတွေဟာထိတ်လန့်စရာအကျိုးဆက်တွေရင်ဆိုင်ခဲ့ရတဲ့အကြောင်းအထောက်အထားတွေရှိထားတယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်